ကြတာအခုလိုပြောရလာပြီးတွေ့ဆုံမြင်အောင်ပြည့်တဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်လည်းဒီလိုပြောခွင့်ချရတဲ့ကျေးဇူးတင်ပါတယ်ပြသူရ
ဟုတ်ကဲ့ဆိုတော့ပထမဆုံးတော့ဥကြတောင်းကထိုင်းနိုင်ငံမှာအခြေစိုက်ပြီးတော့မြန်မာလူသမားတွေရဲ့အခွင့်အရေးကိုအကျိုးဆောင်ပေးနေတဲ့သူပေါ့နော်ဆိုတော့ဥကြတောင်းတို့ဖွဲ့စည်းအနေနဲ့ဘာတွေလုပ်နေသလဲဆိုတာကိုကျွန်တော်တို့အရင်ပြောပြပေးလို့ရမယ
်ကျေးဇူးတင်ပါတယ်ဟိုကျွန်တော်တို့ဖွဲ့နိုင်မြေကတော့ထိုင်းနိုင်ငံရောမြန်မာနိုင်ငံသားများအဖွဲ့ဟိုမြန်မာအဆိုရှိရှင်ထိုင်းလန်အတူကောက်နေတဲ့ MAD ပေါ့နော်ဘန်ကောက်မှာရှေ့စိတ်ပါတယ
်ဟုတ်ကဲ့ဟိုထိုင်းနိုင်ငံဆိုတာကတော့မြန်မာနိုင်ငံကထွက်သွားတဲ့အလုပ်သမားတွေအများဆုံးရှိတဲ့နိုင်ငံလို့ပြောရမှာပေါ့နော်တရားဝင်ရောတရားမဝင်ရောမျိုးစုံရှိနေကြတာ哦တမန်တော်တင်ဆက်လက်တဲ့အစိုးရနဲ့ကျွန်တော်တို့အခုဒီဒီမိုကရေစီအစိုးရလို့ခေါ်တဲ့ NLD အစိုးရလက်ထက်မှာဒီထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာလူသမားတွေအခြေအနေတွေဟာဘာများကွာခြားမှုရှိတယ်လို့သတိထားမိလဲ
ကျွန်တော်တို့လောသမားရေးကိစ္စကိုလှုပ်လာခဲ့တဲ့ဒီ2000ပြည့်လွန်နှစ်ကနေဥသိန်းစိန်အသွင်ပြောင်းသမ္မတဟိုဖြစ်လာတဲ့2017မတိုင်ခင်ဒီအခြေအနေတွေကတော့တော်တော်ကိုဆိုးပါတယ်။ဘာကြောင့်လဲဆိုတော့ဟိုဒီထိုင်းပါဝင်နိုင်ငံခြားကိုရောက်နေတဲ့မြန်မာနိုင်ငံသားတွေကိုအလုပ်သမားတွေကိုဟိုဥသိန်းစိန်မတိုင်ခင်အစိုးရဆက်ဆက်ဟာအဲကျွန်တော်တို့တိုင်းပြည်ကတရားဝင်ထက်သွားတဲ့လူမရှိဘူးတရားတော်အလုပ်သမားမဟုတ်ဘူးဆိုပြီးတော့အဆင့်တစ်ပြည်ညှင်းပေးခဲ့ပါတယ်အဲ့ဒီ2010မတိုင်ခင်ကာလအတွင်းမှာကျွန်တော်တို့ဟိုမြန်မာနိုင်ငံသားတွေရဲ့ဟိုအသက်လုံခြုံရေးဘဝလုံခြုံရေးဟာလုံးဝကိုမရှိတဲ့အချိန်တွေပါအဲ2017ဥသိန်းစိန်သမ္မတတက်လာတဲ့အချိန်ခါမှာပြည်ပရောက်လူသမားတွေအတွက်ဟိုတဆုံတရအကာအကွယ်တွေအကူအညီတွေရလာခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာဟိုဘာကောက်မြန်မာတိုင်းဟောဆိုလို့ရှိရင်ကျွန်တော်တို့အပြင်မှာအာတီချာဒီလူသမားအသင်းအဖွဲ့တွေ CBO တွေ NGO တွေနဲ့ပူးပေါင်းပြီးတော့မှအမြန်မာလူသမားကူညီဆောင်ရွက်ကော်မတီဆိုတာတရားဝင်ဖွဲ့စည်းပြီးတော့မှကူညီဆောင်ရွက်ခဲ့တယ်။ဒါမြန်မာနိုင်ငံသားတွေတဲ့အထူးကိုအားရကျင်းတဲ့ပေါ်ရည်ဖြစ်တယ်။ဟိုတက်တေတခုအနေနဲ့ပြနိုင်ရင်တော့2014မှာဖြစ်ခဲ့တဲ့လက်ကျွန်းလူသားမှုဆိုလို့ရှိရင်အဲ့ဒီမြန်မာတိုင်းရုံးလူသမားကူညီဆောင်ရွက်ကော်မတီတရားဝင်ဖွဲ့ထားတဲ့အတွက်အဲ့ဒီအဲ့ဒီဝင်းနဲ့ဆိုတော့ဟာဒီနေ့ဒီရှင်တွေအသက်ပြတ်မခံရတာဟာဒါဥသိန်းစင်ခေတုံးကကျွန်တော်တို့ပြင်ပဖွဲ့စည်းတွေနဲ့ဆိုရနဲ့တကယ်ပူပေါင်းပြီးတော့အလုပ်ကင်ကြတဲ့အကျိုးဆက်ပေါ့နော်။ဟောတဲ့ဥသိန်းစိန်ပြီးတော့ဒီ2015မှာတက်လာတဲ့ဒီ NLD အစိုးရလက်ထက်မှာကြတော့အဲဒီပြည်ပမှာတခြေစိတဲ့တန်ယုံနဲ့အဲဒီမြန်မာအစိုးရနဲ့ကျွန်တော်တို့ပြည်ပအဖွဲ့အစည်းတွေနဲ့ပူပေါင်းဆောင်ရွက်မှုအားနေသွားတယ်။အာတော်တော်ကြီးကိုအားနေသွားတယ်။အဲအဲ့ဒီနောက်ပိုင်းမှာဗားတွေပို့ပြီးတော့ခေါင်းထောင်လာ
လူတွေအပြောင်းလဲဖြစ်လို့အဲ့လိုဖြစ်သွားတ
ာ။ဟောပါပေါ့အဲ့လူတွေအကုန်လုံးပြောင်းလဲသွားတော့ကျွန်တော်တို့ပြည်ပအဖွဲ့အစည်းတွေနဲ့မြန်မာလူပုဂ္ဂိုလ်တွေနဲ့ယဉ်နီးယုံကြည်မှုတွေဟာလုံးဝမရှိတော့အဲ့ဒီအလုသမတွေရဲ့အခြေအနေဟာအာဟိုအကအခွဲဟာအရင်ကာလ2010မတိုင်ခင်တုန်းကလိုအနေထားဆိုကိုလက်ရှိရောက်နေ
။ဟုတ်ကဲ့အဲ့တော့ကျွန်တော်တို့သတိထားမိတာကဥသိန်းစိန်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာသူတို့ထိုင်းနဲ့မြန်မာကြားထဲမှာမြန်မာအလုသမတွေအတွက်တည်တံ့ရွေပြီးတော့ဒီ MOU ထုတ်လိုက်တာကျွန်တော်တို့တွေ့တယ်လေ။အဲ့တုန်းကတော့အဆင်ပြေသလိုလိုအလုသမတွေကြားထဲမှာပေါ့နော်အတန်ကြားလိုက်ရတယ်။ဆိုတော့အဲ့ဒီထုတ်ခဲ့တဲ့ MOU ကဒီနေ့အကျုံးဝင်တော့လားအဲ့ဒီပုံမှာထပ်ပြီးတော့ထိုးတဲ့ MOU တွေရှိလာလို့ဒါမှမဟုတ်လည်းသဘောတူညီချက်တွေပြောင်းလဲမှုတွေဖြစ်သွားလို့အခုလိုအခြေအနေကိုပြန်ရောက်သွားနောက်ပြန်ဆုတ်သွားတာလား
MOU ကကြတော့ထိုင်းနိုင်ငံထဲမှာဥသိန်းစင်မတိုင်ခင်တည်းက2008လောက်တည်းကစပြီးတော့ဟိုအစီအစဉ်ချတယ်အစီအစဉ်ချတယ်ဆိုတာကတရားဝင်ရွှေ့ပြောင်းသွားလာမှုပေါ့နော်ဟို G2G အစိုးရအရှင်းရှင်းဆိုတဲ့ပုံစံမျိုးအနေနဲ့လုပ်ကြတာဒါပေမဲ့အဲ့ဒီ2010မတိုင်ခင်ကာလတွေတုန်းကအရင်အစိုးရရဲ့ရန်ရည်ရည်ရှိတဲ့အတွက်အဓိကဥတည်ပြီးတော့သွားလိုက်တာကအဲ့ဒီဟိုတရားဝင်ဆိုတဲ့အဲဒီဟိုအစိုးရရှင်ဆိုတဲ့ခေါင်းစဉ်အောက်မှာကလောက်ကန်ခွင့်ဆိုတာလေးကိုအခွင့်ထုတ်ခံဖို့အတွက်လုပ်ကြတာပဲဖြစ်တယ်။ဝန်ထဲစရာကောင်းတာက MOU ဆိုတဲ့အဲ့ဒီတရားဝင်မှုတစ်ခုကိုအကာအကွယ်ယူပြီးတော့မှဒီနေ့ဒီရှင်ထိအဲ့ဒီ MOU နဲ့သွားတဲ့အလုပ်သမားတွေပြဿနာတက်နေတာဟာအဲ့ဒီတရားဝင်မှုကိုအကာအကွယ်ယူပြီးတော့မှတရားမှုလုပ်နေတာကိုပေါ်လွင်စေတာပဲဗျာ။နိုင်ငံတော်အဆင့်လူကြီးတွေနဲ့2016ခုအဲမေလဟို25ရက်နေ့မှာဒေါန်ဆန်းစုကြည်နဲ့အဲအဲ့ဒီဟိုတိုင်ဝန်တွေမှာအာတွေ့တုံကလည်းပဲအလုပ်သမားဝင်ကြီးရောစီးပွားဟိုကုသန်းဝင်ကြီးရောဒေါန်ဆန်းစုကြည်ရောနောက်ပြီးတော့မြန်မာတန်မာကြီးတွေနဲ့အဲကျွန်တော်တို့အစည်းအဝေးလုပ်တာမလဲကျွန်တော်ပြောပါတယ်အဲလမ်းကြောင်းတွေလွှင်းနေပါတယ်မှားနေပါဒီမှားတာတွေကိုပြင်ပြီးတော့မှမှန်မကန်လေးဖြစ်အောင်လုပ်ကြပါကျွန်တော်ဒါဘာကြောင့်ဒီစကားကိုပြောရလဲဆိုလို့ရှိရင်လူချင်းမင်းတို့အနေနဲ့တရားဝင်ပို့ထားပါတယ်ဆိုတော့ဒမန်လက်တာလို့ခေါ်တဲ့အလို့သမားခေါ်စားတဲ့ဆောင်ကိုအလို့ယုံတစ်ခုကိုကျွန်တော်တို့ခေါ်စစ်ပါမြန်မာမီဒီယာတွေရောနိုင်ငံခြားမီဒီယာတွေခေါ်ပါခင်ဗျားတို့မူလစာချုပ်ပါစီကံအတိုင်းတကယ်ကိုကိတ်ညီတယ်ဆိုလို့ချင်းကျွန်တော်အဲ့ဒီအလို့ယုံချင်းပါပဲ အပြင်းထန်ဆုံးပြစ်ဒဏ်ကိုပေးပါဆိုပြီးတော့ကျွန်တော်အဲ့လိုမျိုးဟိုထောက်ပြခဲ့ပူပါတယ
်မြန်မာပြည်ကလူငယ်အလုပ်သမားတွေကြားကြားမှမှပေါ့နော်ငါလည်းနေ့စဉ်ထွက်မြဲထွက်နေစေဟိုဘက်ရောက်သွားရင်လည်းဒုက္ခရောက်မြဲရောက်နေစေဘာမှလည်းအခွင့်အရေးလည်းမရဘူးအကာအကွယ်လည်းမရဘူးနောက်အရင်တော့နည်းနည်းရှိခဲ့တဲ့အကာအကွယ်ပေးမှုဟာလည်းအခုတန်ရုံကဘာကောင်းမှရှိတဲ့မြန်မာတန်ရုံကဘာမှလုပ်မပေးနိုင်တော့ဘူးဆိုတဲ့အခြေအနေဖြစ်သွားတာပေါ့ကိုဖြစ်ကိုခံအခြေအနေမှာရှိနေတာပေါ့မြန်မာအလုပ်သမားတွေက
ဟုတ်ကဲ့ပါဘာကြောင့်လဲဆိုရင်ရန်ရီယာကို၌ကိုကဒီအစိုးရမှာဂျီလူကြီးလို့နာမည်ခံထားပဲမဲ့အဲ့ဒီအလုပ်သမားနဲ့အဲ့ဒီအစိုးရကြားမှာကအေဂျင်စီလို့ခေါ်တဲ့အဲ့ဒီတဲ့တယ်ပြောလို့ရှိရင်လူပွဲစားတယ်ပေါ့အဲ့ဒီထိုင်းဘက်ကပွဲစားရဲ့ဗမာဘက်ကပွဲစားတယ်နဲ့သူတို့အဲ့ဒီစွတ်စွတ်ကပြောတဲ့အလုပ်သမားခေါ်စားလောက်ကန်ခွင့်အပေါ်မှာမူတည်ပြီးတော့မှအတင့်ပြက်ချစားမှုတွေနဲ့ဆက်နွယ်နေတဲ့အခါမှာအဲ့ဒီအလုပ်သမားတွေရဲ့အခွင့်အရေးဆိုတာလာကိုမပြောနဲ့တော့ပြောချင်တာကအဲ့ဒီလိုအခြေအနေထားမျိုးကိုကျွန်တော်တို့လိုလွတ်လပ်တဲ့အသင်းအဖွဲ့တွေကထုတ်ပြီးတော့မှထောက်ပြပြီးတော့မှပြောလာတယ်ဆိုလာတယ်အလုပ်သမားတွေဟာအမှန်တကယ်ကအစိုးရအရှင်ကြီးပို့လိုက်တဲ့အလုပ်သမားတွေဟာဒုက္ခရောက်လို့ရှိရင်တန်ရုံကိုဖြစ်စေအလုပ်သမားတန်ရာရှိကိုဖြစ်စေ၎င်းတို့ကိုပို့တဲ့အေဂျင်စီကိုဖြစ်စေအကူအညီတောင်းရမယ်ကိုစားကျွန်တော်တို့လိုလွတ်လပ်တဲ့အသင်းအဖွဲ့တွေကဘာကြောင့်အကူအညီတောင်းတယ်လဲဆိုနှိပ်ကိုကပင်လင်ရင်ဒီအစိုးရရောဒီသူတို့ရဲ့အေဂျင်စီတွေရောစီကံနေလမ်းမကြဘဲနဲ့ပို့တယ်ဆိုတာပေါ်လင်းနေတယ်ဗျ
ဟုတ်ကဲ့ဒီအကြည့်ပြချစားမှုကမြန်မာဒီ NLD အစိုးရရဲ့ဦးစားပေးလုပ်မဲ့လုပ်ငန်းထဲမှာသူပါတယ်တကယ်တကယ်ကသူတို့ဒီရုပ်ောက်ပွဲမတိုင်ခင်မှာသူတို့ပြောကြဟိုမက်ဆွေစည်းရုံးကြတဲ့ထဲမှာအကြည့်ပြချစားမှုတိုက်ဖြစ်မယ်ဆိုပြီးတော့သူတို့ဦးစားပေးစည်းရုံးထဲမှာတော့ပါတယ်ဒါပေမဲ့အခုလိုမျိုးမြန်မာအလုပ်သမားတွေခေါင်းပုံဖြတ်ခံနေရတာခုတ်သွေးဆုပ်ခံနေရတာလူမောက်ကိုကုခံနေရတာတရားဝင်နီလာနေပေါ့နော်တရားဝင်လူမောက်ကိုကုခံနေရတာတွေအဲ့ဒါတွေကိုတိုက်ဖြတ်ဖို့အတွက်ကကျွန်တော်တို့ကဒီလူဒီလူသွင်းတဲ့လူပို့တဲ့ agency တွေကိုကျွန်တော်တို့ကအရေးယူရမှာလားဒါမှမဟုတ်အကျင့်ပြချစားမှုရှိနေတဲ့ဝန်ထမ်းတွေတန်ရုံးပဲဖြစ်ဖြစ်ဒီဘက်ကအလုပ်သမားဝန်ကြီးပဲဖြစ်ဖြစ်ပြည်ထောင်ဝန်ကြီးဌာနပဲဖြစ်အဲ့ဒီကဝန်ထမ်းတွေကိုကျွန်တော်တို့အရေးယူရမှာဘာလို့ကျွန်တော်တို့အဓိကဦးစားပေးပြီးလုပ်ရင်ပြည်လဲမယ်လို့ထင်တယ
်အရေးယူဆောင်ရွက်လို့တော့ဟိုဇာလန်ကပြီးသွားမှာမဟုတ်ဘူးမူကိုပြောင်းပလဲရမယ်နဲ့ဒီမူပေါ်မှာမူတည်မယ်လို့ထင်တယ်ဗျဆိုတော့ကျွန်တော်အဲ့ဒီစောစောကပြောသလိုဟို2006ခုဂျွန်လ25ရက်နေ့ကဒေါန်ဆန်းစုကြည်နဲ့တွေ့တုန်းကကျွန်တော်ဘီဘတ်ကိုအလုပ်သမားတွေတင်ပို့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်တခါတည်းဟိုအလုပ်သမားအတွေ့ရောတိုင်းပြည်အတွေ့ကုန်တိုက်ခါရောတကယ့်ကိုအကျိုးရှိစေမဲ့အဲဒီ proposal တခုကိုကျွန်တော်တင်ပြခဲ့တယ်အဲ့ဒါပါလဲဆိုတော့ဟိုရက်ကြီးနဲ့အပေါင်းအလာညာအပေါင်းဘန်ကြီးမျက်ရှင် MOU ပေါ့ရက်ကြီးဆိုတာကတော့ဟိုအခြေရာအုပ်စုကဖြစ်စီမြို့ပေါ်ရက်ခွက်ကဖြစ်စီနိုင်ငံခြားကိုသွားချင်တဲ့အလုပ်သမားတရားရဲ့ချက်လက်ကြီးရကြီးဥက္ကဋ္ဌနဲ့ပူပေါင်းပြီးတော့ဆောင်ရွက်လိုက်တော့မြန်မယ်အဲ့ဒီကသူတို့ရဲ့တည်င်းအချက်လက်တွေကိုအလညာလို့ပြောတယ်အလုသမညွန်ကြားဥစုဌာနကနေပြီးတော့ဇင်းင်းစရာတွေယူမယ်အချက်လက်တွေယူမယ်အဲ့ဒီအလုသမတရားကိုရီးယားသွားမလားဂျပန်သွားမလားထိုင်းသွားမလားအဲ့ဒီအလုသမအတွက်အမှန်တကယ်ကုန်ကြမဲ့စျေးကိုဟိုအတိုးနဲ့ဖြစ်စီဘလိုနီးလမ်းမဲ့ဖြစ်ဖြစ်ဘန်တကူကစိတ်ထုတ်မယ်အစိတ်ထုတ်တဲ့အချိန်မှာအဲ့ဒီတကယ့်ကိုအဲ့ဒီဂျားထဲမှာဟိုဒီဟိုအချင်းပြချစားမှုနဲ့ဒီကောင်းမှုပြပြစားမှုကမရှိတော့ဘူးပွဲစားဆိုတဲ့အလွာလူတန်းစားလုံးဝမရှိလေတော့ဘူးမရှိတဲ့အတွက်အဲ့ဒီအစိုးရအမှန်တကယ်ပို့တဲ့အခါမှာသူကတကယ်သတ်မှတ်ထားတဲ့ demand letter လို့ခေါ်တဲ့အလုပ်သမားခေါ်စာအမှန်အကန်ကိုရောက်သွားမယ်။ရောက်သွားတော့သူကအစိုးရနဲ့တဆင်ပူးပေါင်းမှုတော့မှဘဏ်နဲ့ပို့ထားတဲ့ငွေဖြစ်တဲ့အတွက်အဲ့အဲ့အလုပ်သမားရဲ့အချက်အလက်ရောငွေကြေးလေပတ်စီစဉ်မှုရောဘဏ်နဲ့မြန်မာတန်ရုံးကနေတဆင်လာမှဖြစ်တဲ့အတွက်အလုပ်သမားတွေစီကိုမိသားစုတွေစီကိုငွေလေးလုံလုံချုံချုံရောက်သွားမယ
်။နိုင်ငံတော်အစိုးရလည
်းတကယ်ကင်းကနအချက်အလက
်ကို
ရမယ်။နိုင်ငံ
တော်ဆိုတဲ့အ
ချက်အလက်ကိုရမယ်။ကောင်းမွန်ဖြတ်မှုလေးပျောက်သွားမယ်အချင်းပြချစားမှုလေးပြန်ကျွန်တော်အဲ့ဒီမူကိုကျွန်တော်တင်ပြခဲ့တယ်နှစ်နှစ်ရှိသွားပြီဒါမှလည်းအဲ့ဒီအချိန်တုန်းကပြောခဲ့တဲ့လူကြီးတာဝန်ရှိတဲ့လူကြီးကိုတိုင်အလုပ်သမားဝန်ကြီးကိုတိုင်ပါပဲမဲ့ဒီနေ့ဒီရှင်ဒီအဲ့ဒီစီမံကိန်းတကွာအကောင့်ထဲမပေါ်ခဲ့ဘူးလူပြောင်းယုံနေတော့မရဘူးမူကိုပထမအုပ်ဆုံးပြောင်းဖို့လိုတယ်ပြီးတော့မှအဲ့ဒီခေါင်းစဉ်တစ်ခုတည်းကိုမူတီးဝတကယ့်ကိုလုံမဲ့ဘယ်လူလဲပဲလိုအပ်ပါတယ်ခုကဟို
ဘုံပြောင်းပြင်လဲရေးလို့ကပါလာတယ်ပေါ့နော
်ဟုတ်ကအစိုးရတာပြောင်းပြီပြောင်းတော့ညာလဲပဲလုံရိုးလုံစင်အတိုင်းကဒီ MOU လောကတခုနဲ့အလုပ်သမားတွေကိုစီမံခန့်ခွဲနေတာအရင်တုန်းကမူတိုင်းပဲတွားနေတာဟာကျွန်တော်တို့တိုင်းပြည်အတွက်ဟိုမကောင်းဘူးလို့ကျွန်တော်ပြောချင်တယ
်ဆိုတော့ဥကျော်တောင်းတို့လိုထမ်းနိုင်ငံထဲမှာဒီအလုပ်သမားအရေးတွေကိုလုံနေကြတဲ့အဖွဲ့အစည်းတွေရထားတဲ့ကဏ္ဍကအော်ကျွန်တော်တို့ဒီထိုင်းနိုင်ငံမှာရောက်နေမြန်မာလူသမားအရေးအတွက်ဟာဘယ်လောက်လောက်များထင်မလဲခမန်းကြီးပြောကြတာရောနံပါတ်1အမျိုးမျိုးရှိတ
ာအစိုးရတရားဝင်ထုတ်ပြန်ထားတာ
ခမန်းကြီးအနည်းဆက်ဆုံးဘယ်လောက်လောက်ရှိ
အစိုးရဒီတရားဝင်ထုတ်ပြန်ထားတာရောဒီ MOU နဲ့ထွက်တာရောဒီထိုင်းဘက်မှာဒီဟိုနေထိုင်ခွင့်လောက်တာရောဆိုလို့ရှိရင်၃နှစ်ကျော်တယ်ဒ ဒါပေမဲ့ကျွန်တော်တို့ရဲ့နေ့တူဘောတရားဝင်ရောတရားမဝင်နေတာကြည့်မယ်ဆိုလို့ရှိရင်တော့အလေးသန်းထက်တော့မနေဘူးလေးသန်းကျော်မယ်လောက်ထိတော့ခံမှန်းထားရတယ်။အဲ့ဒီအရေးအတွက်ဒီလောက်ထိအများကြီးကိုဟိုအစိုးရကတော့ပြောမှာပေါ့ဟိုထိုင်းမှာဆိုလို့ရှိရင်လောသမတန်ရရှိ900ပို့ထားတယ်အမလေးရှားမှာဆိုလို့ရှိရင်တရားဝအဲ့ဒါဒီလူပမာလောက်နေတယ်ဘယ်လိုနည်းနဲ့မှဟိုဟို
မစီမံနိုင်ဘူးမကြည့်ကြနိုင
်ဘူးမကြည့်ကြနိုင်ဘူးဆိုတော့အဓိကကဟိုမြန်မာတန်ယုံကအာနာမည်ခံထားတဲ့ဒီအလုသမဝင်ဌာနပို့ထားတဲ့အလုသမတန်ရာရှိတဲ့နံပါတ်1ပူပေါင်းဆောင်ရွက်နေတာအလုသမပွဲစားတွေနဲ့ပူပေါင်းဆောင်ရွက်တယ်။အဲပွဲစားလူတန်းစားတွေကအလုသမတွေစီသွားတဲ့အခါမှာတန်ယုံကဆိုတဲ့နာမည်ပေါ့လွေသုံးစားလောက်ကြတယ်။ဆိုတဲ့အခါမှာတန်ယုံဆိုတာရဲ့ငကိုတဲကွာအလုသမတွေအနေနဲ့လမ်းကိုအဆင့်กว่าဝေးတယ်။ပွဲစားကတန်ယုံကပါလို့ပြောတယ်။အလုသမတန်ရာရှိကိုတိုင်ကပွဲစားတွေနဲ့တွားတော့အဲ့ဒီအလုသမတွေမှာကာကွယ်မဲ့လူဆိုတာမရှိတော့ဘူး။ပွဲစားကိုလည်းကြောက်ရတန်ယုံကလူတွေကြောက်အောင်ဆိုတော့သူတို့တွေမှာပြေးယုံမှတပါဟိုထိုင်းတွေအဲလှုပ်ရှင်တာဟိုလှုပ်တာခံရုံကတပါတခြားမရှိတော့ဘူးဒါအရန်ဝင်နေကြကောင်းတဲ့အရှင်တွေပါဆိုတော့ဒီလက်ရှိရောက်နေတဲ့တန်မကြီးအသေးရောက်တော့ကျွန်တော်တို့တင်ပြတယ်ဒီဟိုအလုသမကူကြီးစောင့်ရှောက်ကော်မတီကိုပြန်လည်ပြီးတော့အသက်သွင်းပါပြီးတော့မှကျွန်တော်တို့တွေရဲ့အတွေ့အကြုံလေးတွေရှင်းပြီးတော့မှဘလို့အကောင်းဆုံးစီမံခန့်ခွဲကြမလဲဆိုတာကိုတင်ပြပေးမယ်လက်ရှိရောက်နေတဲ့တန်မကြီးဒီဒီအလုသမကန္တာကိုလုံးဝကိုဟိုဟာပေါ့ဟိုစိတ်ဝင်စားတဲ့ဟန်မပြပေးတဲ့အပြင်အလုသမရေးဆောင်ရွက်တဲ့လူမတွေ့တဲ့အပြင်အလုသမဝန်ကြီးဌာနလွှတ်ထားတဲ့အဲ့ဒီအလုသမတန်ရာရှိတွေဖက်ဖို့ပဲသူကတက်ပေးလိုက်တယ်အလုသမတန်ရာရှိရဲ့ဥတီရှယ်ကပွဲစားတွေနဲ့အလုသမတွေရထည်သွားမယ်ပွဲစားတွေနဲ့ဒီလုံးပဲလုပ်တယ်အလုသမကိစ္စတစ်ခုကိုလုံးမဲ့အဲအစိုးရအဲ့ဝန်ကြီးဌာနတစ်ခုတည်းအလုသမရေးတွေ့ကြုံရှိတဲ့လူတွေနဲ့စကားစမိမပြောတာလေသမားရေးကိုလုံးမဲ့အဲ့ဝန်ကြီးဌာနတစ်ခုတည်းလေသမားတွေရဲ့အတွေ့အကြုံမလုပ်တာဥပမာဟိုလမ်းစည်းကမ်းကိုလုံးမဲ့ဝန်ကြီးဌာနတစ်ခုတည်းရင်မောင်းတဲ့လူတွေနဲ့အဲစကားမပြောတာအဲကျွန်တော်တို့နိုင်ငံခြားအတွေ့အကြုံလဲဆိုတော့တော်တော်ကိုလွဲတယ်လို့ထင်တယ်ဟုတ်ဟိုကျွန်တော်တို့
ဆိုတော့အစိုးရကတော့အခုလုပ်နေတာနီလာမကြဘူးစီကံနီလာမမှန်ဘူးဖြစ်နေတ
ာနီလာမမှန်ဘူးအမေရိကန်လိုနိုင်ငံတို့ကနောက် EU လိုနိုင်ငံတို့ကဟို UK လိုနိုင်ငံတို့က EJ လိုဆိုတော့ကမ္ဘာမှာကြီးကျယ်တဲ့လူကုန်မှုအဖွဲ့တွေက UN တို့ကကျွန်တော်တို့ပြပောင်းဆောင်ရွက်တဲ့အချက်လက်တွေကျွန်တော်တို့နဲ့ယူတယ်ဟိုကျွန်တော်တို့စီကအကြံဉာဏ်လေးတွေကျွန်တော်တို့ရဲ့အကူအညီလေးတွေဒါပေမဲ့မြန်မာအစိုးရကကြာတော့ကျွန်တော်တို့ကြီးကအတွေ့အကြုံကိုတစုံတရာယူရကောင်းမှမသိတာလားမယူရှင်းတာလို့တော့မသိဘူးလက်ရှိရှိနေရတော့မကောင်းဘူးလို့တော့ရှင်းနေ
ဟုတ်ကဲ့ဥကြတာကျေးဇူးအများကြီးတင်ပါတယ
်ကျေးဇူးပါဗျာပြီးတော့ဖုလ်လာပြပြခွင့်ရတဲ့
ဟုတ်ကဲ့ကျေးဇူးပါ